Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များခင်ဗျာ American ပြည်တော်စုဝါရှင်တန်မြို့တော်ကနေ VOA မြန်မာပိုင်းရဲ့အစီအစဉ်2014ခုနှစ်ဇူလိုင်လ16ရက်နေ့ဗုဒ္ဓဘူးနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာတောတာရှင်များရှင်လန်းချမ်းမြေကြပါစေကျွန်တော်ငိမ့်ချမ်းပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါ Israel စစ်တပ်ကဒီ Hamas အဖွဲ့တာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးတော့ Gaza ကမ်းမြောင်ဒေသကိုလေကြောင်းကနေဆက်ပြီးတော့တိုက်ခိုက်နေပါဗျ။ဂျပန်နိုင်ငံမှာလွန်ခဲ့တဲ့3ရက်ကစပြီးတော့ပိတ်ထားရတဲ့ Fukushima Nuclear ဆက်ရုံကတပ်ပေါင်းပုံနှစ်ခုကိုအခုပြန်လည်ဖွင့်လှစ်ဖို့အတွက်စိတ်ချရတဲ့အနေအထားကိုရောက်လာပြီလို့ဂျပန် Nuclear စောင့်ကြည့်စစ်ဆေးသူတွေကပြောပါဗျ။ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းမှာတိုက်ခတ်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းကြောင့်တော့လူခဏယောက်ထက်မနည်းသေဆုံးခဲ့ရပါတယ်။ဒီလိုမျိုးထိတ်တန့်မှရောက်နေတဲ့နိုင်ငံတကာသတင်းတွေကိုတော့မဲ့အေးတနာကျော်နဲ့အတူပြောပြပါမယ်ရှင်
။ကောင်းပါပြီခင်ဗျာ။သတင်းတွေကြေညာပြီးမှာတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်အသစ်တန်ကိုရီးယားနိုင်ငံကပေါင်မောက်ခယောင်ဟီလီဟာမြန်မာအစိုးရဖိတ်ကြားချက်နဲ့ပထမဆုံးအကြိမ်ခီးစဉ်အဖြစ်တွားရောက်ဖို့ရှိပါတယ်။နောက်ပြီးထိုင်းနိုင်ငံကိုရောက်နေတဲ့မြန်မာဒုက္ခသည်တွေနေရက်ရင်ပြန်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံရေးတည်ငြိမ်ဖို့အဓိကလိုတယ်လို့
အဓိကအရေးကြီးဆုံးကတော့ဒီနိုင်ငံကြီးပိုင်းပဲပေါ့တကယ်တမပြမန်ဒီခရစေလိုမြေချိုင်းတို့က
ကရင်နီအမျိုးသားတိုးတက်ရေးပါတီကဥဒန်နီယပြောကြားခဲ့တာပါနောက်ထပ်ပြီးတော့ထိုင်းနိုင်ငံမှာရောက်နေတဲ့တရားမဝင်အလုပ်သမားတွေမှတ်ပုံတင်နိုင်ဖို့အတွက်ဘန်ကောက်မြို့မှာနေရာအသစ်6နေရာထပ်ဖွင့်လိုက်တဲ့အကြောင်းသတင်းဆောင်ပါတွေကိုနားဆင်ရမှာဖြစ်ပါတယ်အခုနောက်ဆုံးရသတင်းဆောင်ပါတွေကိုမက်ခင်ဖြူထွေးနဲ့မက်အီးတန်နာကျော်တို့ကကြီးညာပေးကြမှာဖြစ်ပါတယ
်။ Israel စစ်ဘက်ကဂါဇာကမ်းမြောင်ဒေသကိုလေကြောင်းကနေဆက်ပြီးတိုက်ခိုက်နေတာနဲ့အမျှ Hamas အဖွဲ့တာဝန်ရှိသူအများပြားကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ပါတယ်။ Israel စစ်လေယုန်တွေဟာ Hamas အဖွဲ့အကြီးတန်းခေါင်းဆောင် Mohammed Zaha ရဲ့နေအိမ်အပါအဝင်နေရာတရာစင်ကျော်ကိုဒီနေ့အစောပိုင်းကတိုက်ခိုက်ခဲ့တာပါ။ဂါဇာမြောက်ပိုင်းကဒေသခံထောင်ပေါင်းများစွာတို့ကိုနောက်ထပ်သတိပေးချက်မရမချင်းသူတို့နေအိမ်တွေကနေထွက်ခွာသွားဖို့အစ္စရေးစစ်ဘက်ကသတိပေးထားပါတယ်။နေအိမ်တွေကနေထွက်မသွားတဲ့သူဘယ်သူမှမဆိုသူတို့ကိုယ်တိုင်အတွက်သာမကသူတို့ရဲ့မိသားစုဝင်တွေအတွက်ပါချက်ချင်းပဲအသက်အန္တရာယ်ဖြစ်စေလိမ့်မယ်လို့လည်းဒီအစ္စရေးကာကွယ်ရေးတပ်ဖွဲ့တွေကဖြန့်ဝေတဲ့လက်ကမ်းစာရွက်မှာဖော်ပြထားပါတယ်။အစ္စရေးတို့ဟာစိတ်တက်စစ်စင်ရေးလုပ်နေတယ်လို့ဆိုပြီးအဲ့ဒီသတိပေးချက်တွေကိုဂရုမစိုက်ဖို့ဟာမစ်တာဝန်ရှိသူတွေကပြောပါတယ်။ဒီနေ့လေကြောင်းတိုက်ခိုက်မှုကြောင့်လူ3ဦးထက်မနည်းသေဆုံးခဲ့ပြီးတော့နလထဆေးရုံတစ်ခုအပါအဝင်နေရာအများပြားလည်းထိခိုက်ပျက်စီးခဲ့ပါတယ်ရှင်
။အီရန်နိုင်ငံရဲ့လွှတ်တော်မှာဆွန်နီလွှတ်တော်အမတ်တအုပ်ကိုလွှတ်တော်ဥက္ကဋ္ဌဖြစ်တဲ့အင်ဂါနီကမဲပေးရွေးချယ်လိုက်ပြီးတော့နိုင်ငံရေးရှေ့မတိုးနောက်မဆုတ်ဖြစ်နေတာကိုဖြေရှင်းဖို့ရှေ့တဆင့်နှီးသွားပြီဖြစ်ပါတယ်။လွှတ်တော်ကိုယ်စားလှယ်328ဦးရှိတဲ့လွှတ်တော်ကနေထောက်ခံမဲ194မဲနဲ့ဆလင်အယ်ဂျူဘောက်ဒီအလွဲတကူအနိုင်ရသွားခဲ့တာပါ။မစ္စတာဂျူဘောက်ဒီကိုရွေးချယ်ပြီးတဲ့နောက်မှာရပ်ပေါင်း30အတွင်းသမရတအူးကိုလွှတ်တော်ကနေရွေးချယ်ပြီးတော့ကိုစလဲအများဆုံးရထားတဲ့ပါတီကဝင်ကြီးချုပ်တအူးရွေးချယ်ဖို့နဲ့အစိုးရအဖွဲ့ဖို့15ရက်အတွင်းမှာသမရကအဆောင်ရွက်မှာပါ။အမေရိကန်ဒုတိယသမရဂျိုးဘိုင်ဒန်ကမစ္စတာဂျူဘောက်ဒီကိုတယ်လီဖုန်းဆက်ပြီးတော့ချီးကျူးစကားပြောခဲ့ပြီးတော့သူနဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ပြောခဲ့ပါတယ်။အစိုးရအသစ်ဖွဲ့စည်းဖို့နဲ့စုနေစစ်သွေးကြွတွေပုံကန်ထားကြွာတာကိုကင်တွယ်ဖြည့်ရှင်ရေးလွှတ်တော်အမတ်တွေအနေနဲ့အလင်းအမြန်လှုပ်ဆောင်ရမယ်ဆိုတာဘိုင်ဒန်နဲ့ဂျူဘောက်ဒီတို့သဘောတူခဲ့ကြရင်လို့အမေရိကန်သမ္မတအင်ဂျီရောကပြောပါရည်2003ခုနှစ်မှာအမေရိကန်ကဆီးရီးကျူးကျော်ပြီးတော့အီရတ်အာနာရှင်ဆရမ်ဟူစိန်ကိုဖြုတ်ချပြီးချိန်ကလေးကတရားဝင်မဟုတ်တဲ့သဘောတူညီချက်အရာဆိုရင်လွတ်တော်ဥက္ကဋ္ဌဖြစ်တဲ့ဆွန်နီဘာသာဝင်သမ္မတဖြစ်တဲ့ကတ်လူမျိုးနဲ့ဝင်ကြီးချုပ်ဖြစ်တဲ့ရှီယာဘာသာဝင်တို့ခန့်ထားရမှာဖြစ်ပါလိမ့်ရှင်
အီရန်နျူကလ িয়ার ရေးသဘောတူညီမှုရဖို့အတွက်ဆွေးနွေးမှုတွေကိုဇူလိုင်လ20ရက်နေ့အထိအချိန်ထပ်တိုးထားတယ်လို့အီရန်ရဲ့အနောက်နိုင်ငံတွေကပြောပါရယ်ဒီဆွေးနွေးပွဲတွေဆက်လုပ်ရကြိုးနှက်မှာပါလို့ဗီယက်နာမြို့မှာအင်္ဂါနေ့ကဆွေးနွေးပွဲအပြီးအီရန်နိုင်ငံသားရေးဝင်ကြီးမိုဟာမက်ဂျာဗက်ဇာရီကပြောပါရယ်အမေရိကန်နိုင်ငံသားရေးဝင်ကြီးဂျွန်ကယ်ရီကလည်းသူ့လိုပဲဒီဆွေးနွေးပွဲကိုဆက်လုပ်ဖို့အကြံပြုမှာတည်ကြပါတယ်လို့လည်းမစ္စတာဆာယီဖ်ကပြောပါရယ်လာမယ့်တနင်္ဂနွေနေ့မှာသဘောတူညီမှုတွေရရှိနိုင်ဖို့ကတော့သိပ်ပြီးတော့မတိကြလာပဲဒီဆွေးနွေးပွဲတွေဟာနောက်လာမယ့်လတွေအထိဆက်ပြီးတော့ဖြစ်သွားနိုင်တယ်လို့အနောက်တိုင်းတန်တမာတူကပြောပါရယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းထိုးတက်မှုတွေရှိလာပေမဲ့လို့ညှိနှိုင်းရခက်တဲ့ကွာဟမှုတွေကလည်းရှိနေသေးတယ်လို့ဆိုပါရယ် ယူရန်ဘက်ကယူအန်ရဲ့တန့်စင်မှုတွေကိုရှော့ချရင်းအပြန်အလှန်တွေနဲ့အနောက်နိုင်ငံတွေဘက်ကအီရန်ပေါ်ကန့်သတ်ပိတ်ပင်မှုတချို့ရှော့ပေါ်ပေးမယ်ဆိုတဲ့ကြားပြတ်ရေးတို့သဘောတူညီမှုဟာတနည်းအနေနဲ့မှာတက်တန်းကုန်မှာဖြစ်ပါတယ်။အီရန်ရဲ့ရေရှည်သဘောတူညီချက်တရရဖို့ကတော့ဗြိတိန်တရုတ်ပြင်သစ်ဂျာမနီရုရှားနဲ့အမေရိကန်နိုင်ငံတွေကတန်တမန်တွေစ조사နေကြတာဖြစ်ပါတယ်။အီရန်ဟာနျူကလ িয়ার လက်နက်တွေထုတ်လုပ်ဖို့စ조사နေတယ်လို့အမေရိကန်ကတန်တရားရှိနေတာပါ။ဒါပေမဲ့အီရန်ကတော့သူ့ရဲ့နျူကလ িয়ার အစီအစဉ်ဟာညှင်းညံ့တဲ့ရွေချက်အတွက်တသက်တာဖြစ်တယ်လို့ပြောဆိုထားတာပါရှင်။
စီးရီးယားနိုင်ငံမှာအစိုးရထိန်းချုပ်တဲ့နယ်မြေတွေမှာရွေးကောက်ပွဲကျင်းပတာမှာမဲအပြတ်သက်တဲ့အနိုင်ရပြီးတော့တလှကြောင်မှာပဲစီးရီးယားသမ္မတဘက်ရှယ်လ်အယ်အာဆက်ကနောက်ထပ်သမ္မတသက်တမ်း9နှစ်အတွက်ကျန်းသစ်စာကျင်းဆိုလိုက်ပါတယ်။ဒမက်စကတ်မြို့တော်ကသမ္မတအင်တော်မှာကျင်းပတဲ့ဒီကနေ့အခမ်းအနားကိုလွှတ်တော်အမတ်တွေတက်ရောက်ကြပြီးတော့သမ္မတကကျန်းသစ်စာကျင်းဆိုခဲ့တာပါ။သူ့အဆိုအကြမ်းဖက်သမားတွေကိုထောက်ခံအားပေးနေတဲ့အနောက်နယ်အာရဗ်နိုင်ငံတွေအနေနဲ့တမိုးကြီးကြီးပေးလျှော်ရလိမ့်မယ်လို့သူကမင်းကွန်းထဲမှာပြောသွားခဲ့ပါတယ်။စီးရီးယားအစိုးရကသမ္မတကိုဆန့်ကျင်တဲ့တပုံတွေကိုအကြမ်းဖက်သမားတွေလို့ရည်ညွှန်းလေးရှိပါတယ်။စီးရီးယားနိုင်ငံမှာ၃နှစ်ခွဲနီးပါးကြာဖြစ်ပွားနေတဲ့ပြည်ရင်းစစ်အတွင်းမှာအနောက်နိုင်ငံတွေနဲ့အာရဗ်နိုင်ငံတွေကအတိုက်ခံတိုက်ခိုက်ရေးသမားတွေကိုငွေကြေးနဲ့ပစ္စည်းကိရိယာတွေထောက်ပံ့ပေးနေတာပါ။ကျန်းသစ်စာမကျိန်ဆိုခင်မှာတော့မစ္စတာအာဆက်ကစစ်တပ်ရဲ့အလေးပြုမှုကိုခံယူပြီးတော့အဆောက်အအုံနဲ့ရောက်လာတော့ဥပဒေပြုအမတ်တွေကသူ့ကိုမတ်တည့်ရက်ပြီးတော့အယူအသေးပြုခဲ့ကြပါတယ်။ဇွန်လကကျင်းပတဲ့ရွေးကောက်ပွဲမှာလူ၁၀တန်းမဲထည့်ဝင်ခဲ့ပြီးတော့မစ္စတာအာဆက်ကထောက်ခံမဲ89ရာခိုင်နှုန်းရရှိခဲ့တယ်လို့အစိုးရကပြောတာပါဒီရွေးကောက်ပွဲကိုအမေရိကန်ပြည်အောင်စုနဲ့ဥရောပသမဂ္ဂတို့ကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်ရှင
် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ရဲ့ပုံတစ်ခုနေညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ကမ္ဘာ့ဘဏ်နဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF တို့နဲ့အပြိုင်အဖွဲ့အစည်းတွေကို BRICS လို့တူကခေါ်တဲ့ Brazil, Russia, India, တရုတ်နဲ့တောင်အာဖရိကနိုင်ငံတွေပူးပေါင်းပြီးတော့ဖွဲ့စည်းလိုက်ကြပါတယ်။ Brazil နိုင်ငံ Fortaleza မြို့မှာကျင်းပခဲ့တဲ့နှစ်ရက်ကြာထိပ်သီးစည်းဝေးပြီးအင်္ဂါနေ့မှာဒီအစည်းအဝေးကိုကျင်းပခဲ့တာ
ပါ။ A dimensão histórica de nossa reunião poderá ser comprovada desde já.pela importância dos acordos que assinamos.
ကျမတို့ထိပ်သီးအစည်းအဝေးရဲ့သမိုင်းဝင်အတိုင်းအတာပမာဏကိုကျမတို့လက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်တွေကတရုတ်ဖော်ပြသနေပါတယ်။ BRICS အနေနဲ့နိုင်ငံရေးအရအရေးပါမှုကိုရယူခဲ့တယ်လို့နိုင်ငံတကာမြင်ကွင်းမှာသူ့ရဲ့အခမ်းအနားကိုလည်းအသက်ဝင်စေမှာပါလို့ဒီထိပ်သီးအစည်းအဝေးပွဲအင်ရှင်ဘရာဇီးသမ္မတဒီမာရိုဆက်ဖ်ကပြောသွားတာပါ။ဖွံ့ဖြိုးတိုးတက်မှုဘဏ်သစ်လို့ခေါ်ဆိုရမယ့်ကမ္ဘာ့ဘဏ်နဲ့အပြိုင်ဘဏ်မှာစည်းရုံးတင်မှုလျှော့ချရေးအတွက်ရန်ပုံငွေဒေါ်လာဘီလီယံ50ပါဝင်ပါတယ်။ဒီဘဏ်သစ်အနေနဲ့ပထမဆုံးချင်းငွေတွေကို2016ခုနှစ်မှာစပြီးတော့ပေးမယ်လို့ခန့်မှန်းထားပါတယ်။ IMF နဲ့အပြိုင်လှုပ်ဆောင်မဲ့ဒေါ်လာဘီလီယံ100ဘူးရေဒိုငွေကြေးထောက်ပံ့ရေးအစီအစဉ်ကိုလည်း BRICS အဖွဲ့ကကျင်းပခဲ့တာပါ။အနောက်နိုင်ငံတွေကလွှမ်းမိုးထားတဲ့ကမ္ဘာ့ဘဏ်နဲ့ IMF တို့ကိုဒီဖွံ့ဖြိုးဆဲနိုင်ငံတွေကပြိုင်ဆိုင်ဖို့ရည်ရွယ်နေတာဖြစ်ပါတယ်။ဘဏ်ရဲ့ဌာနချုပ်ကိုတရုတ်နိုင်ငံရှန်ဟဲမြို့မှာထားရှိပြီးတော့ပထမဆုံးဥက္ကဋ္ဌအဖြစ်အိန္ဒိယနိုင်ငံသားဒီပထမဆုံးအကြီးအကဲဖြစ်တော့ဘရာဇီးနိုင်ငံသားတို့ကိုခန့်အပ်မှာဖြစ်ပါတယ်ရှင်
။တောင်တရုတ်ပင်လယ်ထဲမှာမလေးရှားလမ်းလွှင့်ထားတဲ့ရေနံတင်တင်မောဒီဇင်ပင်လယ်ဓားများတွေရဲ့စီးနင်းတာခံရပြီးတော့ရေနံတွေဖောက်ယူတာခံခဲ့ရပါတယ်။အစစ်မြေရာဇဝတ်ဂိုင်းတွေရဲ့လက်ချက်လိုယူဆထားရတဲ့ဒီလိုဖြစ်ရက်တွေအခုဖြစ်တာနောက်ဆုံးကြုံခဲ့ရတာပါ။ရေနံတင်တင်မော MT Oriental Glory တိုက်ခိုက်ခံရပြီးတော့တင်မောဘော်ကနေပြီးတော့ရေနံတန်ချိန်2500ခိုးယူခံခဲ့ရပြီးတဲ့နောက်မှာတော့ဒီတင်မောဘော်မှာရှိလိုက်ပါလာတဲ့တင်မောဝင်တဲ့15ယောက်ကဘေးကင်းခဲ့မဲ့ကြံရိတ်ခဲ့တယ်လို့မလေးရှားတော်ဝင်ရေးတက်ကပြောပါတယ်။ပေ290ကျော်အရှိရှိတဲ့တင်မော့ဟာစင်ကူနိုင်ငံကနေပြီးတော့မလေးရှားနိုင်ငံဘိုနီယိုကျွန်းကစန်တာကန်စိတ်ကန်းစီကိုဥတီခုံမောင်းနေတော့တကောင်မတိုင်ခင်လင်းမာရင်အခုလိုတိုက်ခိုက်ခံရတာဖြစ်ပါတယ်။ပင်လယ်ဓားများတွေကြောင့်တင်မော့ဘော်ကဆက်သွယ်ရေးကိရိယာနဲ့ဆက်အင်ဂျင်ထိခိုက်သွားခဲ့ရပါတယ်။အေပီလာနောက်ပိုင်းကာလမှာအခုလိုတိုက်ခိုက်ခံရတာ6ချိန်မြောက်ဖြစ်ပါတယ်။ပင်လယ်ဓားများတွေကတင်မော့ဘော်ကိုတက်စီးပြီးတော့ရေနံနဲ့ဒီဇယ်တွေကိုသူတို့တင်မော့တွေဘော်ကိုစုပ်ယူသွားခဲ့ကြတာပါ။တိုက်ခိုက်တဲ့သူတွေဘယ်သူဘယ်ဝါတွေဆိုတာမသိရသလိုဒီတိုက်ယူသွားတဲ့လောင်စာဆီတွေကိုမှောင်ခိုဈေးကွက်မှာရောင်းချပြီးသွားရင်ဒီနိုင်ငံရေးလုပ်ဖို့ဒါမှမဟုတ်ရင်လည်းအကြမ်းဖက်လုပ်ငန်းတွေအတွက်အသုံးပြုဖို့ငွေရှာတာလားဆိုတာမသိရပါဘူးရှင်
ဂျပန်နိုင်ငံမှာလွန်ခဲ့တဲ့3နှစ်ကငလီနဲ့ဆူနာမီရေလိုင်းတန်းကြောင့်ထိခိုက်ပျက်စီးခဲ့ပြီးတော့ပိတ်ထားခဲ့ရတဲ့ဖူကူရှိမားနျူကလ িয়ার ဆက်ရုံကတပ်ပေါင်းမှုတစ်ခုကိုအခုပြန်လည်ဖွင့်လှစ်ဖို့အတွက်စိတ်ချတဲ့အနေအထားမှာရောက်နေပြီလို့ဂျပန်နျူကလ িয়ার စောင့်ကြည့်စစ်ဆေးသူတွေကပြောပါရတယ်။ကျူရှူကျွန်းတောင်ဘက်ဆော်မှာတည်ရှိတဲ့ကျူရှူလျှက်စစ်ကုမ္ပဏီရဲ့ဆန်တိုင်းနျူကလ িয়ার စွမ်းအင်ဆက်ရုံကိုဘေးကင်းလုံခြုံမှုရှိအောင်အစစ်မြေမွမ်းမံပြင်ဆင်တာတွေလုပ်ခဲ့ပြီးတဲ့နောက်ဂျပန်နျူကလ িয়ার စစ်ဆေးရေးအနာပိုင်ဖွဲ့ကအခုလိုအတည်ပြုပေးလိုက်တာဖြစ်ပါရတယ်။ဒါကြောင့်နျူကလ িয়ার ဆက်ရုံတွေအပေါ်မှာပို့ပြီးတော့တင်းကျပ်တဲ့စောင့်ကြည့်စစ်ဆေးမှုတွေရှိလာခဲ့ပြီးတဲ့နောက်ပိုင်းဒီပရမဆုံးအကြိမ်ပြန်ဖွင့်မဲ့တပ်ပေါင်းဖို့ဖြစ်လာတော့မှာပါ2012ခုနှစ်ကငလီနဲ့ဆူနာမီရေလိုင်းရိုက်ခတ်မှုတွေကြောင့်ဖူကူရှိမားနျူကလ িয়ার တပ်ပေါင်းမှုဆူဆူဝါဝါထိခိုက်ပျက်စီးခဲ့တဲ့အခြေအနေမျိုးမဖြစ်အောင်အခုစန်တိုင်းနျူကလ িয়ার တပ်အပိဆက်ယုံကရှောင်ရှားနိုင်မှာဖြစ်တယ်လို့ဒီစီကန်ထိန်ကွတ်သူတွေကပြောပါတယ်။ဒါပေမဲ့စန်တိုင်းနျူကလ িয়ার ဆက်ယုံအပြေအဝပြန်လည်လည်ပတ်ခွင့်အတည်ဖြစ်ဖို့ကတော့နောက်ထပ်ရက်ပေါင်း30ဒီရှေ့လလယ်လောက်အထိဂျပန်လူထုရဲ့သဘောထားအမြင်တွေကိုနားထောင်ပြီးတော့မှအတည်ပြုနိုင်မှာဖြစ်ပါတယ်။ဂျပန်နိုင်ငံသားတချို့ဟာဒီဂျပန်နိုင်ငံဟာမီးတောင်ရဲဝင်ကျွန်းနိုင်ငံဖြစ်တဲ့အတွက်နျူကလ িয়ার စွမ်းအင်ထောက်ဆက်ယုံထားဖို့အတွက်ဘေးကင်းလုံခြုံမှုမရှိဘူးဆိုပြီးတော့ကန့်ကွက်နေကြတာဖြစ်ပါတယ်။ဒါပေမဲ့အနေကျရောက်နိုင်တဲ့အခြေအနေနဲ့ပါပါတယ်လို့နျူကလ িয়ার စစ်ဆေးရေးအနာပိုင်အဖွဲ့ကယူရှိဟီကိုရှီမာဇာကီကပြောပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကိုရမဆန်တိုက်ဖုန်းမုန်တိုင်းဝင်တိုက်တာကြောင့်လေပြင်းကျပြီးတော့ရေကြီးတဲ့အတွက်လူ9ယောက်ထက်မနည်းသေဆုံးသွားပါတယ်။မုန်တိုင်းတဲ့ကြောင့်မနီလာမြို့တော်မှာလေတိုက်နှုန်းတစ်နာရီကို185ကီလိုမီတာအထိရှိခဲ့ပြီးတော့အင်ကာမိုးတွေပျက်စီးသစ်ပင်တွေပြိုလဲကျပြီးတော့မြို့တော်ရဲ့လူနေရပ်ကွက်တွေမှာရေကြီးခဲ့ပါတယ်ရှင်။ Direct from Washington The Voice
of America VOA ဘော်ဒဘူးနဲ့ညနေခင်းအတွက်ထိတ်တန့်ရောက်တဲ့င်းတွေကိုမက်ခင်ဖြူထွေးနဲ့မက်အေးတန်နာကျော်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးပြောပြပေးပါမယ်ထိုင်းမြန်မာနယ်စပ်မှာခိုးလုံနေကြတဲ့မြန်မာနိုင်ငံသားဒုက္ခသည်တွေနေရရင်နိုင်ငံပြန်ပို့နိုင်ရေးအတွက်အကူအညီပေးမှာဖြစ်ပေမဲ့လက်တလောမှာတော့ဒုက္ခသည်တွေပြန်လည်အခြေချမဲ့ဒေသမှာအဆင်သင့်မဖြစ်သေးဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပြောပါတယ်ဒုက္ခသည်အရေးကြိုးပမ်းနေသူတွေကလည်းထိုင်းနိုင်ငံမှာခိုးလုံနေသူတွေပြန်လည်အခြေချနိုင်ဖို့မြေမြုပ်မိုင်းတွေရှင်းလင်းတာအပါအဝင်ဘေးကင်းလုံခြုံမှုနဲ့တည်ငြိမ်မှုတွေရှိဖို့လိုအပ်နေဆဲဖြစ်တယ်လို့သတိပေးနေကြတာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ထိုင်းနိုင်ငံစစ်အစိုးရအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးပရာယွတ်ချန်အိုချာကထိုင်းနိုင်ငံမှာရှိတဲ့စခန်း9ခုကမြန်မာနိုင်ငံသားဒုက္ခသည်3,000လောက်ကိုနေရရင်ပြန်ပို့ဖို့အတွက်ဒီရက်ပိုင်းအတွင်းမှာပြောဆိုထားတာဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကလည်းနေရရင်ပြန်ပို့မဲ့ဒုက္ခသည်တွေအတွက်အစဉ်သစ်ဖြစ်အောင်စီစဉ်နေတယ်လို့ပြောဆိုထားတာဖြစ်ပါတယ်ဒုက္ခသည်တွေပြည်လဲနေရချထားရေးအစီအစဉ်နဲ့ပတ်သက်ပြီး VOA ကရန်ကုန်မြို့အခြေစိုက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကိုမေးမြန်းရမှာတော့မိမိသဘောဆန္ဒအလျောက်နေရပြန်လို့တဲ့ဒုက္ခသည်တွေကိုဘေးကင်းလုံခြုံပြီးဂုဏ်သိက္ခာမထိခိုက်စေဘဲနေရပြန်နိုင်ဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကတက်ဆိုင်ရာနိုင်ငံတွေကအာဏာပိုင်တွေမိဖက်အဖွဲ့အစည်းတွေလူမှုအတိုင်းအဝိုင်းတွေနဲ့အတူလက်တွဲဆောင်ရွက်နေကြောင်း UNHCR ရုံးကတာဝန်ရှိသူကအီးမေးလ်ကတဆင့်ပြန်ကြားပါတယ်။ဒါပေမဲ့လည်းလောလောဆယ်မှာတော့ဒုက္ခသည်တွေအများစုရဲ့နေရာရင်းဖြစ်တဲ့မြန်မာနိုင်ငံအရှေ့တောင်ပိုင်းဒေသကအခြေအနေတချို့အရဒုက္ခသည်တွေစီးစစ်တဲ့ကြနေရပြန်ရေးလုပ်ငန်းတွေကိုတိုးမြင့်လှုပ်ဆောင်ဖို့အတွက်အပြည့်အဝပံ့ပိုးဆောင်ရွက်ဖို့မဖြစ်နိုင်သေးကြောင်းသုံးသပ်ထားပါတယ်။ဒီအခြေအနေတွေကတော့ခိုင်မာတဲ့အပြစ်ခတ်ရက်စဲရဲ့သဘောတူညီချက်တွေမရရှိသေးတာမြေမြုပ်မိုင်းတွေမရှင်းလင်းရသေးတာနဲ့တချို့ဒေသတွေမှာလမ်းပန်းဆက်သွယ်ရေးအခက်အခဲမြေယာနဲ့အသက်မိုးဝမ်းကြောင်းအခက်အခဲစတာတွေပါဝင်တယ်လို့ဖော်ပြပါတယ်။နေရက်မပြန်လိုသူတွေနဲ့တတိယနိုင်ငံကိုရွှေ့ပြောင်းလိုသူတွေနဲ့ပတ်သက်လို့တော့ဘာသဘောတူညီချက်မှချမှတ်ထားတာမရှိသေးဘူးလို့လည်းပြန်ကြားချက်မှာပါရှိပါတယ်။KNI မြို့သားတိုးတက်ရေးပါတီ KNPP ကဗဟိုအလုံးမှုဆောင်တူဖြစ်တဲ့ဦးဒန်နီယယ်ကတော့ဒုက္ခသည်တွေပြန်ပို့မယ်ဆိုရင်အဓိကနိုင်ငံရေးတည်ငြိမ်ဖို့လိုအပ်ကြောင်းအခုလိုပြောပါတယ
်။အဓိကအရေးကြီးဆုံးကတော့ဒီနိုင်ငံရေးအပိုင်းပဲပေါ့။တကယ်တမပြမန်ဒီခရစေလို့မြေချိုင်းတို့ကဟိုခက်ခဲမှမရှိနေဖို့ကလူရဲ့နိုင်ငံရေးဒီလေမှတာလေဒီဟာတွေကိုစဉ်းစားသိတယ်ပေါ့နော်။ဒါကတော့အဓိကနိုင်ငံရေးတည်ငြိမ်ဖို့ကတိကတော့ဗောဒါလေးပြင်ဆင်ထားဖို့လိုပါတယ်။အဲ့ဒါကတော့ပမာပြည်ဆွေရခက်ကဗောနော်ဒီထိုင်းနိုင်ငံမှာလက်ရှိကစက်နတ်သိန်းတက်ကလာဖြစ်နေလို့ဒါကဟိုဒုက္ခတွေတွေ့ခွေပြပြဝဝရှိနေတဲ့အချိန်ဖ ခေတ်ချီမှာဖြစ်မှာပေါ့လေဆိုတော့ဒီခေတ်ဒီမိုကရေစီအစိုးရလက်ထက်မှတ်တမ်းလေးဒါလေးလေးစစ်ဆန်းတင်ပါလေ
နိုင်ငံရေးအရာတည်ငြိမ်တဲ့တိုင်အောင်အခြားလူအပ်ချက်တွေလည်းရှိနေသေးတယ်လို့ဦးဒန်နီယယ်ကအခုလိုဆက်ပြောပါတယ
်အာဒုက္ခတဲ့တိုင်းနဲ့ပတ်သက်လိုက်ဒီနေ့ဆက်တဲ့ရှောက်မှာနေပေါ်60လောက်ရှိနေပြည်ရရလို့လူဖြစ်နေတယ်ပေါ့ဘယ်တော့အဲ့ဒီနေရာမှာဒုက္ခတွေတွေ့တဲ့ကမြင့်မိုင်းတွေပါလေရေစိုးရှင်လင်းထားတင်တယ်အဲ့ဒါတော့ဒုတိယကအရေးကြီးကြီးတယ်ပေါ့နော်သူတို့ရဲ့ဘဝအမှတ်ချက်တွေ့ကြပါလေဆက်ပြီးပေါ့ဒါကြီးကဒီစီရမှာအများကြီးပါဥမာဒီသူတို့ပြန်လာနိုင်တဲ့ဘာတွေသူ့ဘာတွေထောက်ပံ့မလဲဘယ်ကနေရမလဲဟိုဘယ်နှစ်ထောက်ပံ့မလဲဆက်ပြီးပေါ့အဲ့ဒါတွေလေးဒီစီမှုကအများကြီးလိုပါလေဒုက္ခတွေဒီသဘောထားမိများမှာဆက်ပြီးအဲ့ဒါတွေပေါ့လေ
ဒုက္ခတွေကိုပြန်ပို့ဖို့သတင်းတွေထွက်ပေါ်နေချိန်မှာပဲကရင်ပြည်နယ်ဖားပုံခရိုင်အတွင်းမှာအပြည့်ခတ်ရက်စဲထားတဲ့ကရင်မျိုးသားစည်းရုံး KNU နဲ့အစိုးရတပ်တွေအကြားမှာဒီလ15ရက်နေ့ကတိုက်ပွဲထပ်မံဖြစ်ပွားခဲ့ပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားတပြည်လုံးဆိုင်ရာအပြည့်ခတ်ရက်စဲရေးစာချုပ်ကိုဩဂုတ်လဇန်မှလက်မှတ်ရေးထိုးဖို့မူလကရည်ရွယ်ထားပေမဲ့စာချုပ်မူကြမ်းရေးဆွဲရာမှာနှစ်ဖက်ကွဲလွဲချက်တွေရှိနေတာကြောင့်လောလောဆယ်မှာရက်ရွှေဆိုင်ရမယ့်အခြေအနေရှိနေပါတယ
်။ကိုမိုးစောသတင်းပေးပို့သွားတာပါ။အခုဆက်လက်ပြီးတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်အသစ်အနေနဲ့နိုင်ငံတွင်းလူ့အခွင့်အရေးချိုးဖောက်တာတွေကိုပြက်ပြက်သားသားထောက်ပြပြောဆိုလိမ့်မယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကမျှော်လင့်နေကြပါတယ်။တောင်ကိုရီးယားနိုင်ငံသူပါမောက်ခရောင်ဟီလီယာသူ့ရဲ့ပထမဆုံးအချိန်ခီးစဉ်ဖြစ်ဇွန်လ18ရက်ကနေ26ရက်နေ့အထိမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။အကြောင်းအဆိုကိုမတ်အင်ဂျင်နိုင်ငံတင်ပြထားပါတယ
်။2014မေလက6နှစ်တာတက်တန်းကုန်ဆုံးသွားတဲ့ Mr. Thomas Ohe Quintana ရဲ့နေရာမှာကုလသမဂ္ဂလူ့အခွင့်အရေးကောင်စီကနေဇွန်လက Miss Yanhili ကိုအစာထိုးခန့်အပ်ခဲ့တာပါ။သူဟာမြန်မာအစိုးရရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ကြာသာပတေးနေ့မှာစတင်မဲ့သူ့ရဲ့ခီးစဉ်အတွင်းမှာနေပြည်တော်ရန်ကုန်ရခိုင်ကချင်ပြည်နယ်တွေအပြင်မကြသေးခင်ကအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့မန္တလေးမြို့ကိုလည်းသွားရောက်မှာဖြစ်ပါတယ်။ပမောခရန်ဟီလီနေနဲ့လူခွင့်ရေးအခြေအနေတွေဆိုးရွားနေရတဲ့ပတ်သက်လို့မြန်မာအစိုးရကိုဖိအားပေးပြောဆိုဖို့လိုတယ်လို့ HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကအာရှရေးရာတာဝန်ခံ Brad Adam က VOE ကိုပြောပါတယ
် Special Rapporteur has been a very, very important office for many years we had
ဒီအထူးကိုယ်စားလှယ်မတိုင်ခင်ထမ်းဆောင်ခဲ့တဲ့ကင်တာနာပီနေရိုစတဲ့လူခွင့်ရေးအထူးကိုယ်စားလှယ်တွေဟာမြန်မာအစိုးရကိုလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့ကြတာပါကုလသမဂ္ဂဘက်ကဒီလိုမျိုးသာမထောက်ပြနိုင်ခဲ့ရင်အထူးသဖြင့်မြန်မာစစ်တပ်ဟာလူခွင့်ရေးချိုးဖောက်တာတွေကိုတိကျက်ပို့ပြီးလှုပ်လာနိုင်ပါတယ်ဒါကြောင့်မြန်မာအစိုးရကိုဆက်ပြီးတော့ဖိအားပေးနိုင်ဖို့သူ့အနေနဲ့ခိုင်မာပြတ်သားဖို့လိုပါတယ်
ကုလသမဂ္ဂလူခွင့်ရေးဆိုင်ရာရုံးရဲ့ထုတ်ပြန်ချက်မှာတော့မြန်မာပြည်တွင်းမှာဖြစ်နေတဲ့အခြေအနေတွေကိုလက်တွေ့သိရဖို့အစိုးရရောပြည်သူတွေပါသူ့ကိုပွန့်ပွန့်လင်းလင်းရည်ရည်နှီးနှီးပြောပြဖို့ဟာအရေးကြီးတယ်လို့ Miss Yanhili ကပြောထားကြောင်းဖော်ပြထားပါတယ် AHRC အာရှလူခွင့်ရေးကော်မရှင်ကပြောခွင့်ရပုဂ္ဂိုလ်ဦးမင်းလွေဦးကလည်းကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဲ့ပထမဆုံးအကြိမ်မြန်မာခီးစဉ်ရဲ့ထူးခြားချက်နဲ့ပတ်သက်လို့လည်းခုလိုပြောပါတယ
်ရခင်လူခွင့်ရေးကိုယ်စားလှယ်ဖြစ်ခဲ့တဲ့မစ္စတာကင်တာနာလူခွင့်ရေးကိုယ်စားလှယ်ဖြစ်ပြီးတဲ့နောက်မြန်မာနိုင်ငံသွားဖို့အတွက်ဗီဇာလျှောက်တဲ့အခါမှာ3လ4လစောင့်နေအထိကြာခဲ့တယ်လို့ကျွန်တော်တို့သိရတယ်။သို့တော်လည်းပဲအခုအသည့်ရွေးချယ်တင်မြှောက်လိုက်တဲ့ဒီမစ္စတာမစ္စစ်လီယိုကြတော့ဒီအစိုးရကနေပြီးတော့ကိုယ်တိုင်ဖိတ်ကြားပြီးတော့ခေါ်တယ်ဆိုတဲ့အချက်ကတော်တော်ထူးဆန်းတဲ့အချက်ဖြစ်တယ်လို့ကျွန်တော်ပထမဆုံးပြောချင်တယ်။အဲ့တော့ကျွန်တော်တို့ဒီအစိုးရတဲ့လက်ထက်မှာလူခွင့်ရေးအထူးကိုယ်စားလှယ်ကိုအထူးတလဲဖိတ်ကြားပြီးတော့လှုပ်ဆောင်တဲ့ကိစ္စတွေရှင်းပြမယ်ဆိုတဲ့အခါမှာသူတို့ဘက်မှလည်းအထိုင်လျောက်ပြင်ဆင်မှုတွေကြိုတင်လုပ်ထားပြီးတော့မှသာယခုလိုဖိတ်ခေါ်တာလို့ကျွန်တော်ကတော့ထင်မြင်ယူဆပါတယ်
အဲ့တော့သူ့အနေနဲ့ရောအရင်သူ့ရှေ့ကဆောင်ရွက်သွားတဲ့ကင်တာနာလို့တကယ်ကိုပြင်းပြင်းထန်ထန်နဲ့ဖြစ်နေတဲ့အခြေအနေတွေကိုဝေဖန်ပြောဆိုနိုင်မယ့်အနေအထားရှိမလားပေါ့နော်ဘယ်လိုသုံးသပ်မိလဲရှင
်ဒီကုလသမဂ္ဂရဲ့အခုခံထားလိုက်တဲ့လူခွင့်ရေးဒုက္ခစလေတည်ရဲ့လုပ်ငန်းအတွေ့အကြုံကလည်းဒီနည်းတဲ့လူတော့ပြောလို့မရဘူးပေါ့နော်သူလည်းတော်တော်အတွေ့အကြုံရင်ကျက်တဲ့အမျိုးသမီးတူဖြစ်တယ်ဆိုတော့ကျွန်တော်တွေ့ရတယ်ကိုရီးယားနိုင်ငံမှာရှိတဲ့ကုလသမဂ္ဂနဲ့ဆိုင်တဲ့လုပ်ငန်းရပ်တွေလိလာတဲ့လုပ်ငန်းန နေမှာဦးစီးပြီးတော့လုပ်ခဲ့တာတွေလည်းကျွန်တော်တွေ့ရတော့သူမအနေနဲ့ကတော့ဒီခီးစဉ်မှာပထမဆုံးအကျင့်ဖြစ်တဲ့အတွက်သတင်းချက်လည်းစုဆောင်မယ်အစိုးရရဲ့အခြေအနေကိုလေ့လာမယ်နောက်ပြီးတော့တွေ့ရှိတဲ့တွေ့ရှိချက်တွေနဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆွေးနွေးသင့်တဲ့လူတွေကိုဆွေးနွေးမယ်စားရတဲ့လောက်ပဲပထမဆုံးကျင်းတော့လုံနိုင်အောင်လို့ကျွန်တော်တို့ကထင်မြင်ဆောင်မိပါ
တယ်။ဒါပေမဲ့လို့မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေတိုးတက်လာဖို့အထူးကိုယ်စားလှယ်အနေနဲ့မြန်မြန်ဆန်ဆန်ဆောင်ရွက်ဖို့လိုတယ်လို့လည်း Brad Adam ကမြင်ပါတယ်
။ But we expect the new special rapporteur to be very
clear. ဒီနေ့လူခွင့်ရေးအထူးကိုယ်စားလှယ်အလုပ်ကိုပဲလုပ်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။အစိုးရနဲ့ဆက်ဆံရေးကောင်းအောင်လုပ်ရမယ့်တန်တမန်တူမဟုတ်ပါဘူး။မြန်မာနိုင်ငံမှာအစိုးရနဲ့စစ်တပ်ဟာအဖွဲ့အစည်းအတင်းတစ်ခုအနေနဲ့ရှိနေပြီးကျိုတင်စီစဉ်ပြီးမှကုလသမဂ္ဂနဲ့ဆက်ဆံတာပါအထူးကိုယ်စားလှယ်အသစ်အနေနဲ့အများသိထားတဲ့အခြေအနေတွေကိုလေ့လာအောင်မယ်ဆိုပြီးအချိန်ကုန်မခံဖို့လိုပါတယ်လူခွင့်ရဲ့အခြေအနေတွေပိုးပြီးတော့ဆိုးရွားမတော့အောင်မြန်မာအစိုးရကိုအချိန်တွေထပ်ပြီးတော့မပေးသင့်ပါဘူ
းမေလာတုန်းကလည်းမြန်မာနိုင်ငံမှာဘာသာကူးပြောင်းမှုဆိုင်ရာမျိုးစောက်ဥပဒေကြမ်းထွက်လာတော့ကအခြားကုလသမဂ္ဂအထူးကိုယ်စားလှယ်လယ်ရီနဲ့အတူမစ်ရန်ဟီလီကမြန်မာအစိုးရကိုဝေဖန်ခဲ့ပါတယ်ဒီဥပဒေကြမ်းဟာလူခွင့်ရေးကိုလေးစားလိုက်နာတဲ့နိုင်ငံတကာလူအဖွဲ့အစည်းကတာဝန်သိတဲ့အဖွဲ့ဝင်အဖြစ်ကနေသွေးဖိအားရောက်တဲ့အရေးလက္ခဏာဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ
်။တရားမျှတမြန်မာနိုင်ငံမှာဖွဲ့စည်းပုံဆိုင်ရာပြဋ္ဌာန်းချက်တချို့ကြောင့်ဒီမိုကရေစီဆန်တဲ့ရွေးကောက်ပွဲဖြစ်မဲ့အလားအလာနဲ့ပါနေချိန်မှာမဲဆွေစီယွန်ရေးဆိုင်ရာညွှန်ကြားချက်တွေရွေးကောက်ပွဲဆိုင်ရာလှုပ်ထုံးလုပ်နည်းတွေကိုပုံမိုတင်းကျလိုက်ပါတယ်။ဒီလိုရက်တွေကြောင့်မြန်မာနိုင်ငံမှာကျင်းပလာမဲ့ရွေးကောက်ပွဲတွေဟာဒီမိုကရေစီဆန်တဲ့တရားမျှတတဲ့အများပြည်သူလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်လာနိုင်မဲ့အလားအလာဘယ်လိုဖြစ်သွားစေသလဲဆိုတာအခုလာမဲ့စနေညတရားလည်ခိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါသောရချင်ပါခင်ဗျာ။ပါဝင်ဆွေးနွေးလူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392399999လေးfax number က2392399992ဖြစ်ပါတယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။လာမယ့်စနေနေ့ည9:00တိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်ပါတယ်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတပုတ်ကိုဆက်ပြီးပြောပြပေးပါမယ်။မြန်မာနိုင်ငံသားတွေအပါအဝင်ထိုင်းနိုင်ငံမှာရောက်နေကြတဲ့တရားမဝင်အလုပ်သမားတွေကိုမှတ်ပုံတင်နိုင်ဖို့ဘန်ကောက်မြို့တော်မှာနေရာ6ခုထပ်မံဖွင့်လှစ်လိုက်ပါတယ်။ဇွန်လကစပြီးတရားဝင်အလုပ်လုပ်ကင်ခွင့်မှတ်ပုံတင်တဲ့အစီအစဉ်တွေကိုထိုင်းစစ်အစိုးရကစတင်ဆောင်ရွက်နေရမှာအခုအခါမှာတော့လူပေါင်းတန်းသိန်းချီစည်ရင်ပေးခဲ့ကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်။
မြန်မာလောကမ္ဘောဒီးယားရွှေ့ပြောင်းလုပ်သမားတွေအတွက်တရားဝင်အလုပ်လုပ်နိုင်အောင်မှတ်ပုံတင်တဲ့လုပ်ငန်းစဉ်တွေကိုတိုးမြှင့်တဲ့အနေနဲ့နောက်ထပ်နေရာအသစ်တချို့ကိုထိုင်းနိုင်ငံအမျိုးသားညီညွတ်ရေးနဲ့တရားဥပဒေစိုးမိုးရေးကောင်စီကခွင့်ပြုပေးခဲ့တာပါရွှေ့ပြောင်းလုပ်သမားရေးလှုပ်ဆောင်နေသူကိုခိုင်ကြီးကတော့အသစ်ဖွင့်လိုက်တဲ့နေရာ6ခုမှာထောင်ထဲချီရှိတဲ့လုပ်သမားတွေဟာလက်မှတ်တွေလုပ်နေတာတွေ့ရတယ်ဆိုပြီးပြောပြပါတယ
်မဟာထိုင်းကြီးတန်းပုံကတော့ဘယ်တံပေါ်နေခေါ်မှာပေါ့နော်တံပေါ်အပိုင်မှာတနေရာဖွင့်တယ်တံပေါ်နော်တံပေါ်နေပေါ့တံပေါ်အမှတ်တံပေါ်ပေါ့နောက်တစ်ခုကနှက်ခေါင်ပထုံးမှာဖွင့်တယ်မှာနှက်ခေါင်ပထုံးမှာတနေရာဖွင့်တယ်ပေါ်လီမှာတနေရာဖွင့်တယ်ဟုတ်ကဲ့တချို့ဆိုလူများလို့ပြန်လုပ်တနေတဲ့ကိုစစ်တက်က3000ပဲလုပ်ပေးတယ်ဒီနေ့ကိုအတခါတည်းကသူကအလုပ်စင်တဲ့ကိုတမ်းမထည့်ဘူးကြီးရမယ်သူကဒီအလုပ်သမားတွေကိုယ်တိုင်ပတ်စံရှင်ကိုယ်တိုင်ဘက်ယူတဲ့စနစ်ကိုလောက်ထားတယ်အလုပ်ရှင်လျှောက်မှဝင်ချုပ်သူများအလုပ်ရှင်ကဆရာကံကြီးဒီမှာထိုင်ဆောင်သူလုပ်ငန်းမှာအလုပ်သမားခေါ်လာတယ်ဆိုတာပဲသူကစိတ်ရင်းတင်ပြီးလုပ်ကျင်ပြေးလာမှာကတ်နေတော့လုပ်ကျင်ထိုင်နေတော့အလုပ်သမားကိုယ်တိုင်ပတ်စံရှင်းတယ်အလုပ်သမားကကိုယ်တိုင်ဘက်ကိုယူတယ်ကိုယ်တိုင်မိသားကိုယ်တိုင်ဖြေရတယ်နားမလည်ရင်သူဗမာစကားပြန်ထားတာပြေ
ဇူလိုင်လ15ရက်နေ့ထိရရှိထားတဲ့စီးရင်စရာတွေရဆိုရင်တော့ထိုင်းနိုင်ငံတဝမ်းက One Stop Service 19ခုမှာမှတ်ပုံတင်ထားတဲ့သူ3000ကျော်ရှိနေပြီဖြစ်ကြောင်းထိုင်းနိုင်ငံအလုပ်ကံရရှိရေးဌာနကိုကိုးကားပြီးဘန်ကောက်ပို့သတင်းစာကဖော်ပြခဲ့ပါတယ်လောလောဆယ်အဖမ်းဆီးမရှိအောင်လှုပ်ဆောင်နေတာဖြစ်လို့လက်တလောမြန်မာပြည်ကိုမပြန်နိုင်သေးတဲ့သူတွေအတွက်အဆင်ပြေမှုတွေရှိတယ်လို့လည်းရွှေပြောင်းလို့သမားတူကပြောပြပါဗျ
။ဟုတ်ကဲ့ရှင်ကျွန်တော်ကတော့ဟိုလုံးဝမရှိတာနဲ့ဆာလို့ရှိရင်တော့အဲ့လိုမျိုးလေးကြတော့နည်းနည်းလေးကောင်းလိုက်မယ်လို့ထင်ပါတယ်။ဘာဖြစ်လို့ရောက်ရောက်ရှင်းပြမယ်ဆိုလဲတချို့ကလေရောက်မိလာကြတယ်။တချို့ကကြတော့လေ ဟိုချက်ချင်းလည်းငင်းအိမ်ပြန်သွားမယ်ဆိုတော့လည်းအကျိုးလည်းဆက်ဖို့လိုလမ်းလူရိတ်လည်းမရှိဆိုတော့ပို့ဆိုးသွားမလားပေါ့နော်တချို့ကြတော့လည်းအမရဲ့ဟိုပေါ့နော်လာပြီးပြီဆိုရင်အိမ်ကနေထွက်လာပြီးပြီဆိုမှတော့သူတို့အကျိုးမကြေမချင်းတစ်နှစ်လောက်ကတော့အကျိုးမကြေနိုင်တဲ့အတွက်ချက်ချင်းကပြန်ဖို့ကတော့အိမ်မှာတော့အဆင်မပြေတော့ဘူးပေါ့နော်
အရင်တော့ကအလုသမားလက်မှတ်တွေပဲဖြစ်ဖြစ်ယာယီနိုင်ငံကူးလက်မှတ်တွေပဲဖြစ်ဖြစ်အလုသမားတွေကင်ဆောင်ခွင့်မရပဲအလုရှင်တွေကတင်စီထားတာပါမြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့နှစ်လတာအတွက်အလုသမားလက်မှတ်လောက်ခကဘတ်1305ဘတ်ကုန်ကြတာဖြစ်ပါတယ်နှစ်လပြီးပြီဆိုရင်လက်မှတ်သက်တမ်းထပ်တိုးဖို့ကိစ္စကိုထိုင်းနဲ့မြန်မာတာဝန်ရှိသူတွေဆက်လက်ဖြေရှင်းပေးရမှာဖြစ်တယ်လို့လည်းအလုသမားရဲ့လှုပ်ဆောင်နေသူကိုခိုင်ကြီးကဆက်ပြောပြပါတယ်
နလာတော့ဒီမှာအစိုးရကလုပ်တယ်ဆိုလို့ဒီနလာမှာတက်တန်းတွေကသူဖမ်းလို့မရတာလीအစိုးရကလုပ်ထားပြီလားပြီးမပြုထားဘူးလားဆိုတော့အလို့သမားဘက်ကကြည့်တာပေါ့နော်နလာတည်းဆိုတခုခုစဉ်းစားပြရမယ်မစဉ်းစားလို့ဖမ်းမယ်ဆိုတော့သူတို့အစိုးရနဲ့ရှင်းစကားပြောရမှာဖမ်းလို့မရတော့ဘူးလीသူမပုံတင်တဲ့လူကိုသူတို့တခုခုပြုတ်ကင်ရှိနေပုံပေါက်တယ်နလာတော့ဒီမှာဘာလုပ်မလဲဆိုတော့အကြည့်ကြမပြောနိုင်တာခု
ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်မတ်ဦးဝင်းမောင်ကတော့နှစ်လအတွင်းမှာနှစ်နိုင်ငံအစိုးရတွေတိုင်ပင်ပြီးနိုင်ငံကူးလက်မှတ်ကိစ္စတွေကိုလှုပ်ဆောင်သွားမယ်ဆိုပြီး VOA ကဆက်သွယ်မေးမြန်းစင်မှာပြောဆိုခဲ့တာပါအ
စိုးရအဖွဲ့အစည်းတွေသူတို့တိကျုံဒီနှစ်လတည်းမှာတိကျုံနေပြီးတော့ဒီအင်အားပြန်တိကျတာတော့ပတ်စိတ်ကြတာတော့ဒီနေ့လောက်တန်ကြီးတို့ပြောမှာဖြစ်ပါ
မြန်မာရှေ့ပြောင်းလို့သမားတွေကိုယာယီနိုင်ငံကူးလက်မှတ်ကနေနိုင်ငံတကာကိုသွားလာနိုင်တဲ့နိုင်ငံကူးလက်မှတ်တွေထုတ်ပေးတော့မှာဖြစ်ကြောင်းမြန်မာအစိုးရကပြောဆိုထားပါတယ်ဒါပေမဲ့ဒီလိုနိုင်ငံကူးလက်မှတ်တွေထုတ်ပေးဖို့အတွက်ကမှတ်ပုံတင်တဲ့သံခေါင်းစင်းတွေရှိမှသာထုတ်ပေးမှာဖြစ်ကြောင်းစစ်ဆေးထားချက်အရထိုင်းနိုင်ငံတွင်းမှာနေထိုင်နေကြတဲ့ရှေ့ပြောင်းလို့သမားအတော်များများဟာမှတ်ပုံတင်မရှိတဲ့အတွက်အခက်အခဲတွေရှိနေကြပါတယ်ထိုင်းနိုင်ငံအတွင်းမှာမြန်မာရှေ့ပြောင်းလို့သမားနှစ်တန်းခွဲကနေ၃တန်းလောက်ရှိနေတယ်လို့နှစ်နိုင်ငံအစိုးရတွေကခန့်မှန်းထားပြီးအလုသမားရေးလှုပ်ဆောင်နေသူတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတော့ဒီထက်မကရှိနေတယ်လို့လည်းပြောဆိုထားပါတယ်ရှင်
။မအေးမှသတင်းပေးပို့ထားတာပါ။သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ဗိုလ်တော်ဦးနဲ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ AsiaSat 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာအခုကြန့်ရှိနေတဲ့အချိန်တွေမှာနိုင်ငံတကာသတင်းအချင်းချုပ်ကို Mac Computer တွေကကြီးညာပေးပါမယ်
Israel ကိုရော့ကက်တွေနဲ့ပစ်ခတ်တိုက်ခိုက်နေတဲ့ Hamas အဖွဲ့တွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကို Israel ကဆက်လက်ဆင်နွှဲနေတယ်လို့ Gaza ဒေသမြောက်ပိုင်းမှာရှိတဲ့ဒေသခံထောင်နဲ့ခြေကိုလည်းနေအိမ်ကနေထွက်ခွာဖို့နဲ့နောက်ထပ်သတိပေးချက်မထွက်လာမချင်းပြန်ပြီးတော့မလာကြဖို့ Israel စစ်တပ်ကသတိပေးထားပါတယ်။ Israel စစ်လေယုန်တွေဟာ Hamas အဖွဲ့အကြီးတန်းကောင်းဆောင် Mahmoud Zaha ရဲ့နေအိမ်အပါအဝင်နေရာတရာစင်ကျော်ကိုဒီကနေ့အစောပိုင်းကတိုက်ခိုက်ခဲ့တာဖြစ်ပါတယ်ရှင်။ဒီနိုင်ငံရဲ့လွှတ်တော်မှာဆွန်နီလွှတ်တော်အမတ်တူကိုလွှတ်တော်ဥက္ကဋ္ဌအဖြစ်အင်္ဂါနေ့ကမဲပေးရွေးချယ်လိုက်ပြီးတော့ဒီနိုင်ငံရေးချစ်တိုးနောက်မဆုံးမရဖြစ်နေတာကိုဖြေရှင်းဖို့နောက်တစ်ဆင့်နှီးသွားပြီဖြစ်ပါတယ်။လွှတ်တော်ကိုယ်စားလှယ်328ဦးရှိတဲ့လွှတ်တော်ကနေထောက်ခံမဲ194မဲနဲ့ Slim L Jobori ကိုအလွယ်တကူအနိုင်ရလိုက်တာဖြစ်ပါတယ်။ဒီ Jobori ကိုရွေးချယ်ပြီးတဲ့နောက်ရပ်ပေါင်း30အတွင်းမှာသမ္မတတူကိုလွှတ်တော်ကနေရွေးချယ်ပြီးတော့ကိုယ်စားလှယ်အများဆုံးရထားတဲ့ပါတီကဝန်ကြီးတူရွေးချယ်ဖို့နဲ့အစိုးရဖွဲ့ဖို့15ရက်အတွင်းသမ္မတကဆောင်ရွက်ရမှာဖြစ်ပါတယ်ရှင်။အီရန်နျူကလ িয়ার ရေးသဘောတူညီမှုရဖို့အတွက်ဆွေးနွေးမှုတွေကိုဇူလိုင်လ20ရက်နေ့အထိအချိန်ထပ်တိုးထားတယ်လို့အီရန်နဲ့နောက်နိုင်ငံတွေကပြောပါတယ်။ဒီဆွေးနွေးပွဲတွေဆက်ပြီးတော့လောက်ရကြိုးနှံ့မှာပါလို့ဒီဗီယက်နာမြို့မှာအင်္ဂါနေ့ကဆွေးနွေးပွဲအပြီးအီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗာဇာရီကပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းသူ့လိုပဲဒီဆွေးနွေးပွဲဆက်လုပ်ဖို့အကြံပြုမှာတည်ကြပါတယ်လို့လည်းမစ္စတာဇာရီကပြောပါတယ်။လာမယ့်တနင်္ဂနွေနေ့မှာသဘောတူညီမှုတွေရဖို့ကတော့တိတ်ပြီးတော့မတည်ကြလာပဲ။ဆွေးနွေးပွဲတွေဟာနောက်လာမယ့်လတွေအထိဆက်ပြီးတော့ရှိသွားနိုင်တယ်လို့အနောက်တိုင်းတန်တမန်တို့ကလည်းပြောပါရရှင်ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကိုရောမန်ဆန်တိုင်ဖုန်းမုန်တိုင်းဝင်တိုက်တာကြောင့်လေပြင်းကျပြီးတော့ရေကြီးတဲ့အတွက်လူခုနှစ်ယောက်ထက်မနည်းသေဆုံးသွားပါတယ
်တရင်ချင်းကျုပ်ကိုမက်ကင်ဖြူထွေးချိန်ညာပေးခဲ့တာဖြစ်ပါတယ်ဒီဂျက်ဒီညက်နေအစီအစဉ်ထုတ်လုပ်ရေးမှုကမက်တင်ကြီးထိုက်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Audrius Regis ဖြစ်ပါတယ် VOA American အသံညက်နေပံမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တော်တာရှင်နဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေVOA ကိုနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.